အမေရိကန်ပြည်ထောင်စုမှာရှာပါတဲ့တချို့ဖြစ်ရပ်တွေကလို့ရင်သမရသစ်တွေအာဏာလွှဲပြောင်းရေးလုပ်ငန်းစဉ်ဟာငြင်းကြတဲ့အစဉ်လာတင်ကြတာတရားလည်းဖြစ်ပါတယ်။ဒါပေမဲ့လည်းပုတ်ထုံးနေ့မှာကျင်းပတော့မဲ့ရွေးကောက်ခံသမရအကျိုးပါရရဲ့သမရကျန်းသစ်စာကျင်းဆိုပွဲကတော့တမူထူချနေပါတယ်။ Steve Radish တင်ပြပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။အမေရိကန်သမိုင်းတခြားမှာသမရသစ်တဦးကိုအာဏာလွှဲပြောင်းပေးတာဟာအမေရိကန်ဒီမိုကရေစီစနစ်ရဲ့သူမတူတဲ့အကြီးအသေးတစ်ခုဖြစ်ပါတယ်။တခါတလေမှာတော့နိုင်ငံရေးပါတီတစ်ခုကနေအခြားပါတီတစ်ခုကိုညှဉ်းပန်းစွာအာဏာလွှဲပြောင်းပေးတာပါ။မဲဆွယ်စည်းရုံးပေါ်တွင်မှခါတီရဲ့ဖြစ်ရပ်တွေပေါ်ပေါက်ပြီးတော့အချိန်နဲ့ရှင်ပြန်ခဲ့ရတဲ့ရွေးကောက်ပွဲတွေမှာတော့ညှဉ်းပန်းစွာအာဏာလွှဲပြောင်းပေးတာဖြစ်ပါတယ်။ပြည်ခဲ့တဲ့နှစ်ပတ်ကသမ္မတဒေါ်နယ်ထရမ့်ကို၆ခန်းသူလူအုပ်ကြီးဝင်ရောက်စီနင်းခဲ့တဲ့အမေရိကန်လွှတ်တော်ရှိအလေကတိတွေပေါ်မှာဇန်နဝါရီလ20ရက်နေ့ကျရင်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျန်းသစ်စာကြေညာတော်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကန့်သတ်ချက်တွေချမှတ်ထားတဲ့အချိန်ကျင်းပတဲ့သမ္မတကျန်းသစ်စာကြေညာပွဲအခမ်းအနားဟာဒီအကြမ်းဖက်မှုတွေကြောင့်ထပ်ပြီးတော့အကျဉ်းဆုံးကျင်းပဖို့ဖြစ်လာပါတယ်။George Washington တက္ကသိုလ်ကနိုင်ငံရေးစီမံခန့်ခွဲမှုပညာဌာနညွှန်ကြားရေးမှူးလဲရာဘရောင်းကအခုလိုသုံးသပ်ပါတယ်။
Everything that an inauguration is to most
ကျန်းသစ်စာကျင်းပပွဲဆိုတာအမေရိကန်ပြည်သူအများစုအတွက်တော့အောင်မြင်မှုရလာတဲ့အရာတစ်ခုအဖြစ်ရှိနေမှာဖြစ်ပါတယ်။ကျန်းသစ်စာကျင်းပပွဲနေ့ကလည်းအဲ့ဒီအောင်မြင်မှုကိုကိုးစားပြုလိုက်မယ်လို့ထင်ပါတယ်
။ကျန်းသစ်စာကျင်းပပွဲအတွက်ဖိတ်ကြားထားသူအရေးအတွက်ကနတ်ထားမှာဖြစ်တယ်လို့တက်ရောက်လာတဲ့ဧည့်သည်တွေကိုလည်းခက်တကျဲနှိယားချထားမှာဖြစ်ပါတယ်။ကျန်းသစ်စာကျင်းပပွဲနေ့မိန့်ခွန်းပြောပြီးရင်တော့မစ္စတာဘာဒန်ကအစီအပြအခမ်းအနားကိုကြည့်ရှုမှာပါ။အဲ့ဒီနောက်မှာတော့မစ္စတာဘာဒန်နဲ့အတူသမရဟောင်းတွေဖြစ်ကြတဲ့ဘရက်အိုဘားမား George W. Bush နဲ့ Bill Clinton တို့အာလင်တန်စစ်တင်ဆိုင်ကအညတရစစ်တီဂိုဘိုင်မာမှာလွှမ်းသူပန်ခွဲချမှာပါ။ကျန်းသစ်စာကျင်းပတဲ့နေ့မှာ Pennsylvania လမ်းမကြီးပေါ်မှာအရင်ကလိုလမ်းလျှောက်ချစ်တဲ့အခမ်းအနားတွေကြီးကြီးကျယ်ကျယ်ဖြစ်မှာမဟုတ်ဘူးလို့ဒီဇင်ဘာလမှာမစ္စတာဘာဒန်ကခံမှန်းပြောဆိုထားပါတယ်။အဲ့ဒီအစားရုပ်သံတွေကနေ Parade Across America ဆိုတဲ့အစီအစဉ်ကိုပဲထုတ်လွှင်မှာပါ။အဲ့ဒီအစီအစဉ်မှာတော့နိုင်ငံတော်အလုံးကကွဲပြားခြားတဲ့လူမှုအတိုင်းအဝိုင်းပေါင်းစုံပါဝင်တဲ့ဖြောဖြေးတင်ဆက်မှုတွေကိုတွေ့မြင်ရမယ်လို့ကျန်းသစ်စာကျင်းပပွဲဆိုင်ရာကော်မတီကပြောပါတယ်။သမရသည့်ကျန်းသစ်စာကျင်းပပွဲညမှာအစဉ်အလာတိုင်းကျင်းပနေကြကပွဲကိုလည်းမိနစ်90ကြာရုပ်သံအစီအစဉ်နဲ့အစားထိုးမှာဖြစ်ပါတယ်။ဒီပွဲကိုတော့ကမ္ဘာကျော်ရုပ်ရှင်မင်းသားကြီးတွန်ဖန့်စ်ကအစီအစဉ်မှုအဖြစ်ဆောင်ရွက်မှာဖြစ်တယ်လို့ Bruce Springsteen ကနေ Demi Lovato တို့လိုဂီတအနုပညာရှင်တွေကဖြောဖြေးတင်ဆက်ကြမှာပါ။ကျန်းသစ်စာကျင်းပပွဲနေ့ကိုတားမြစ်ထားတဲ့ကြားကရောက်လာမဲ့သူတွေအနေနဲ့လည်းလက်နက်ကင်တပ်ဖွဲ့ရဲ့တားမြစ်မှုနဲ့ကြုံကြမှာပါ။ George Washington တက္ကသိုလ်ပထဝီဝင်ဌာနဥက္ကဋ္ဌဖြစ်တဲ့ Lisa Burden Short ကအခုလိုမြင်ပါတယ်
။ This is also a troubling sign like that we have to send in 15,000
ဒီမိုကရေစီရှင်သုံးတဲ့နိုင်ငံတွေမှာတရားမျှတတကျင်းပခဲ့တဲ့ရွေးကောက်ပွဲအပြီးကျန်းသစ်စာကျေစုမဲ့နေ့မတိုင်ခင်မှာချက်တော်ကိုကာကွယ်မှုအတွက်ဆိုပြီးလူမျိုးရင်းအရန်တပ်ဖွဲ့တပေါင်းခွဲလောက်ဆင်းလွတ်ထားတယ်ဆိုတာကတော့ပြဿနာရှိရဲ့ဆိုတဲ့လက္ခဏာပဲလေဒါကတော့မကောင်းပါဘူးရှင
်လီဆာဘတ်တန်ရှော့ဟာချက်တော်ရှိက National Mall အမျိုးသားကွင်းမြင်အကြောင်းစာအုပ်ရေးသားခဲ့သူလည်းဖြစ်ပါတယ်ဇန်နဝါရီလ6ရက်နေ့ကလွှတ်တော်အကြံဖတ်တိုက်ခိုက်မှုမျိုးထပ်ဖြစ်မလာအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ National Mall ဖပလဲကိုလည်းတန်စကားတွေနဲ့ကာရန်ထားပါတယ
်။ You know, I'd love to be on the back side of the Capitol looking out across the big expanse of
the Capitol ရဲ့အနောက်ဘက်မှာမျက်စိတစုံတွေ့နေရတဲ့အမျိုးသားကွင်းမြင်ရခိုင်မျိုးမျိုးကိုကြည့်ရတာဒီတော့တိတ်တဘောကြတယ်လေ။ American ဆိုတာဘယ်သူတွေလဲဆိုတာကိုပြောပြနေတဲ့မျိုးဝင်းတစ်ခုလည်းဖြစ်ပါတယ်။အခုကျန်းသစ်စာကျင်းပပွဲကတော့အားရစရာကောင်းမှာမဟုတ်ပါဘူး။အဲ့ဒီရခိုင်ပြည်နယ်မှာလူတွေလည်းတိတ်ရှိမှာမဟုတ်တဲ့အတွက်၆ကန်နေမှာပေါ့ဒါတိတ်ပြီးဝမ်းနေစရာကောင်းပါလေရှင
်လာမယ့်ပုံထုံးနေ့နေ့ခင်ပိုင်းမှာကျန်းသစ်စာကျင်းဆိုပြီးရင်တော့မစ္စတာဘဒဟာအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတဖြစ်လာတော့မှလည်းဖြစ်ပါတယ်ကျွန်မနောင်လောပါ